ရွှေချမစနစ်ကိုလူခွေချုပ်ဖောက်မှုတွေအတွက်ဒီမစစ်တပ်ကိုတန်ခတ်ရေးပြီးမဲ့ဥပဒေမူကြမ်းတစ်ခုကိုအမေရိကန်နိုင်ငံရေးပါတီကြီးတစ်ခုကထိတ်တန့်လွတ်တော်အမှတ်မြောက်ကပူတွဲဆွေးပြုလိုက်ပါတယ်။ရွှေချရီပေါ်လူမျိုးလုံးတစ်ချက်မှုဖြစ်တုံးတုံးပြီးဒီမစစ်တပ်ပေါ်အရေးကြီးဒီမိုကရက်တစ်ပါတီအောက်လွတ်တော်နိုင်ငံခြားရေးရာကော်မတီဥက္ကဋ္ဌအီလီယာအန်ဂန်နဲ့ရီပဘလစ်ကန်ပါတီအရှာနဲ့ဖိလစ်ပိုင်ဆိုင်နိုင်ငံခြားရေးရာဆက်ကော်မတီဥက္ကဋ္ဌဟောင်းစတီဗ်ရှာဘော်တို့ကမနေ့တုန်းကပဲပူတွဲဆွေးပြုလိုက်ကြတာပါ။ဥပဒေမူကြမ်းထဲမှာတော့မြန်မာစစ်တပ်အနေနဲ့ကျူးလွန်ကြောင်းလမှုတွေမလုံးမချင်းအမေရိကန်ကစစ်ပဆိုင်ရာကူညီတွေမပေးဖို့ဆရာစုံမှုနဲ့လူမျိုးတို့တပ်ဖြတ်မှုပါဝင်လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့အချက်လက်စုဆောင်းမှုရာဇဝတ်မှုတွေအတွက်တာဝန်ရှိသူတွေကိုပြည်ဝင်ဝင်ဗီဇာနဲ့ဗန္ဒာရေးအရာကန့်သတ်ထားဖို့ဆရာစုံမှုကျူးလွန်တွေကိုအရေးယူနိုင်တဲ့စုံစမ်းစစ်ဆေးမှုတွေကိုအားပေးကူညီဖို့မြန်မာနိုင်ငံအရေးအမြစ်တွေကိုစစ်တပ်ကထိန်းချုပ်ထားတွေကိုရှော့ချနိုင်မဲ့ကျူးလွန်ကြောင်းမှုတွေကိုတိုးမြှင့်ဖို့ဆက်ရချက်တွေထည့်သွင်းထားတဲ့အကြောင်းလဲကြေညာချက်မှာပေါ်ပြထားပါရဲ့။ဥပဒေကြမ်းကိုပူတွဲဆွေးနွေးခဲ့တဲ့အောက်လွတ်တော်နိုင်ငံခြားရေးကော်ပိုရိုတာအင်ဂါကတော့မြန်မာစစ်တပ်ဟာ2019ခုနှစ်ဩဂုတ်လကစလို့ရခိုင်ပြည်နယ်ကရွှေချရီပေါ်ရင်းဆက်ဆက်လူခွေကြီးချုပ်ပေါက်ခဲ့တယ်လို့အခုချိန်ထိလည်းအလားတူလူရမျိုးတွေကိုကချင်နဲ့တခြားတိုင်းရင်းသားတွေပေါ်ကျူးလွန်နေစေဖြစ်တဲ့အကြောင်းပြောဆိုကြတာပါ။ဒါပေမဲ့လည်းရွှေချရီဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံတဲ့မြန်မာစစ်တပ်နဲ့စစ်တပ်ကတော့နိုင်ငံတကာဆွဆွဲနေတော့လူခွေကြီးချုပ်ပေါက်မှုတွေမရှိသေးတဲ့အကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းအရေးယူရရှိခဲ့တဲ့အကြောင်းတုံ့ပြန်ပြောဆိုထားတာဖြစ်ပါတယ်။